Singapore နိုင်ငံကိုမကြသေးခင်ကရောက်လာသူတွေတဲကမြန်မာနိုင်ငံသား10ယောက်မှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတွေ့ရှိကြောင်းစင်ကာပူကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မကမအေးမှာပါ။ကိုဗစ်ကပ်ရောဂါကူးစက်မှုတွေရောကြလာနေပြီးပြည်တွင်းမှာကူးစက်မှုမရှိတော့တဲ့စင်ကာပူနိုင်ငံမှာဒီအပိုင်းတွင်မြန်မာနိုင်ငံသားတချို့အပါအဝင်ပြည်ပကရောက်လာသူတွေထဲမှာရောဂါပိုးကူးစက်နေတာကိုတွေ့ရှိခဲ့တာပါ။စင်ကာပူကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရပြည်ပကရောက်လာသူတွေထဲကရောဂါကူးစက်သူအဖြစ်အတည်ပြုစစ်ဆေးတွေ့ရှိသူ18ယောက်မှာမြန်မာနိုင်ငံသား10ယောက်ပါဝင်နေပါတယ်။အင်ကူအလုသမားအများစုပါဝင်တဲ့မြန်မာနိုင်ငံသားတွေဟာစင်ကာပူနိုင်ငံကိုမလာခင်မှာကိုဗစ်ရောဂါပိုးကင်းရှင်းကြောင်းအတည်ပြုချက်ရထားသူတွေဖြစ်ပေမဲ့စင်ကာပူနိုင်ငံမှာထက်မှန်စစ်ဆေးရမှာတော့ကူးစက်ခံရတာကိုတွေ့ရှိခဲ့ရတယ်လို့လည်းစင်ကာပူနိုင်ငံကမ်းလွန်ရေနံလုပ်ငန်းမှာလုပ်ငန်းတွင်ဘေးကင်းလုံခြုံရေးနဲ့ကျန်းမာရေးဌာနမှတာဝန်ယူထားတဲ့ဦးတင်မင်းကပြောပြပါတယ်။
ဟိုကျမကြီးနဲ့အကြောက်ကြီးထားတာကလာမယ့်လူတွေစီပါထမယ့်လူတွေကိုခဏချင်းမှတိုင်ခင်မှာကျွန်တော်တို့ခုန PCR test ပေါ့လေအမှမဟုတ်ကျွန်တော်တို့ဒီဟိုဒီ rapid test ပေါ့လေတခုသူတို့ရှိပြီဟုတ
်ကဲ့
ကျွန်တော်တို့အထူးကြံပြီခဏချင်းမှတိုင်ရှိပြီဒါပေမဲ့အခုလာမယ့်အခုရောက်နေတဲ့ clear အားလုံးကစစ်ထားပြီးသားလူတွေည
ဟုတ်
စစ်ထားပြီးသားလူတွေဆိုတော့ဒီမှာဒီမှာအားလုံးကလက်ကလေးစစ်ထားပြီးသားလူတွေပေါ့လေဒါပေမဲ့ဘလို့ဖြစ်လို့ဒီရောက်တာ positive ကျတယ်ဆိုတော့ကျွန်တော်လည်းမပြောတတ်ဘူးအကြောင်းမျိုးကြောင့်ပါလေ။အော်ဒီကလေးအားလုံးကပြီးခဲ့တဲ့ကို့အရင်တပတ်ကတောက်ကြ flight ကလာတဲ့လူတွေပေါ့ဗျာ
။
အော်ဒီထဲမှာတော့အားလုံးကဘယ်လိုကောင်းလဲဆိုတော့ pass သမားတွေ10ယောက်ကမြန်မာလို့ပြောတယ်18ယောက်ပေါ့လေ။အဲမနေ့ကထွက်တဲ့ resort အရာဆိုတော့18ယောက်ကူးတယ်။18ယောက်မှာ10ယောက်ကမြန်မာပေါ့လေ။10ယောက်ထဲမှာ2ယောက်ကတော့တမန်ကျန်တဲ့ဝတ်ပမိ10ယောက်ကတော့အေးအခုလို့ပြောတယ်။
မနေ့ကတော့ယောဂကုသသူတွေအဖြစ်အတည်ပြုခဲ့သူ18ယောက်မှာတော့မြန်မာနိုင်ငံအပြင်ကယောဂကုသမှုတွေမြင့်တက်နေတဲ့အိန္ဒိယ၊ရုရှား၊အင်ဒိုနီးရှားတို့နဲ့နီပေါ၊နယ်သာလန်၊ဆွစ်ဇာလန်နိုင်ငံတွေကရောက်လာသူတွေပါဝင်ကြောင်းကိုလည်းစင်ကာပူကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စင်ကာပူနိုင်ငံမှာပြည်ပကရောက်လာတဲ့ကယောဂကုသသူတွေထဲမှာမြန်မာနိုင်ငံသားအများစုပါဝင်နေတာကိုတွေ့ရတဲ့အတွက်စိုးရိမ်မှုတွေထွက်ပေါ်နေတယ်လို့လည်းစင်ကာပူနိုင်ငံမှာအလုပ်လုပ်နေတဲ့ဦးတင်မင်းကပြောပြပါတယ
်။ဒီကတည်းကအော်တိုဘန်လတ်တော့မှာရှိခဲ့တော့အများဆုံးက15ယောက်ပဲ။ဒါပေမဲ့မိက17ရက်နေ့မှာအမြင့်ဆုံးဖြစ်သွားတယ်18ယောက်။18ယောက်ဖြစ်မှာမြန်မာအများဆုံးဖြစ်သွားတယ်။ဆိုတော့ကျွန်တော်တို့ကလည်းလည်းရှေ့ကူတော့မလို့မြန်မာတွေနောက်ထပ်လာတဲ့လူတွေကဒီလို positive ကိုများလာနေမှာပေါ့။ဟိုဒါလေးကျွန်တော်တွေးမိတာပါ။
ကိုဗစ်ကရောဂါပိုးကူးစက်ခံရသူတွေအဖြစ်အတည်ပြုလူနာတွေကိုတော့စင်ကာပူအစိုးရကအခမဲ့ကူးစက်ပေးပြီးတက်တာပြောက်ကင်းတဲ့အခါမှာအလုံးလုံးခွင့်ရှိတယ်လို့လည်းဦးတင်မင်းကပြောပါတယ်။စင်ကာပူနိုင်ငံမှာကိုဗစ်ကရောဂါကြောင့်သေဆုံးသူ28ယောက်နဲ့ကူးစက်သူ9800ကျော်ရှိခဲ့ပေမဲ့မကြသေးခင်ကစလို့ကူးစက်မှုတွေရောကြလာပြီးပြည်တွင်းကူးစက်မှုတွေလည်းမရှိတော့ပါဘူး။ဒါပေမဲ့လည်းမြန်မာနိုင်ငံမှာတော့မကြသေးခင်လူတွေကစလို့ကူးစက်မှုတွေတကြော့ပြန်များလာရကနေအခုဆိုရင်တေဆုံးသူ1500လောက်နဲ့ကူးစက်သူ6000ခွဲလောက်ရှိနေပါတယ်ရှင်။ကျမမအေးမှာသတင်းပြပို့နေတာပါ။